စီးရီးယားနိုင်ငံမှာပြစ်ခတ်ရစေးသဘောတူညီမှုရရှိထားပေမဲ့လူသေပျောက်ရှိတဲ့အထိတိုက်ခိုက်မှုတွေဖြစ်ပွားနေတဲ့အပေါ်အစိုးရနဲ့အတိုက်ခံတပုံတွေအပြန်အလှန်ပြစ်ဖို့နေကြပါတယ်။စနေနေ့ကဒမက်စကတ်မြို့တော်စင်ဂျေဘုံအပါဝင်နေရာတော်များများကိုပိတ်မထားပြီးအစိုးရကလေကြောင်းကတိုက်ခတ်ခဲ့တယ်လို့အတိုက်ခံလှုပ်ရှားသူတွေကပြောပါတယ်။အစိုးရကတော့နိုင်ငံအရှေ့ပိုင်းဒီရာအက်ဇောကခရီးရန်ဖျားကြောင်တစ်ခုအနီးပောက်ကွဲမှုအပါအဝင်ဘုံပောက်ကွဲမှုများပြားနဲ့အစိုးရတပ်တွေပေါ်တိုက်ခိုက်နေတယ်လို့အတိုက်ခံတွေကိုအပြစ်တင်ခဲ့တာပါမွတ်စလင်အင်ပွဲတော်ကာလအတွင်းအပြစ်ခတ်ရစဲဖို့အစိုးရနဲ့တပုံကြသဘောတူထားပေမဲ့အစိုးရကလက်နက်ကင်အကြမ်းဖက်သမားတွေလို့အစိုးရကခေါ်ဝေါ်ခဲ့တဲ့သူတွေကပြက်ပြားအောင်တိုက်ခိုက်နေတာလို့လည်းအစိုးရပိုင်ဆန္ဒသတင်းဌာနကကြေညာသွားပါတယ်ဗြိတိန်ခြေဆိုင်စီးရလူခွင့်ရေးစောင့်ကြည့်ခဲ့တဲ့အဖွဲ့ကတော့အစိုးရကိုဆန့်ကျင်လှုပ်ရှားနေတဲ့လုပ်ရည်တွေနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်18ယောက်အပါအဝင်လူပေါင်း50ကျော်တိစုံးခဲ့ကြောင်း VOA ကိုပြောပါရယ်စနေနေ့ကတိစုံးမှုတွေနဲ့ပါဆိုရင်နှစ်ရက်အတွင်းတိစုံးသူစုစုပေါင်းဟာ200လောက်ထိရှိခဲ့ပါတယ်